မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတော့မနေ့ကနဲ့ဒီကနေ့အထိစစ်ရဟတ်ရင်တွေတုံပြီးတိုက်ခတ်ရတဲ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ AA ဘက်ကပြောပေမဲ့လို့မြမစစ်တပ်ဘက်ကတော့ထိခိုက်မှုအခြေအနေကိုပြောဆိုတာမရှိပါဘူး။တစ်ချိန်ထဲမှာပဲဒီကနေ့ရသေးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတွေထိခိုက်မှုရှိတယ်လို့ရွာသားတွေဟာလည်းဘေးလွတ်ရာကိုတိတ်ချောင်နေရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အသေးစိတ်ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းပြောင်းကျေးရွာရှိဖက်စောင်ဖြူဆောင်ဘက်မှာဒီမနက်ပိုင်းကစပြီးတော့မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်နစီးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံရွာသားတို့စစ်ပေးတင်းဆောင်နေရတယ်လို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမနက်ချင်းလိုက်လောက်ကတော့ပြန်ရောက်ဆက်ဖက်မှာဖြစ်တယ်။ရဟန်းအစီနဲ့လာပြစ်တာရှိတယ်။ဒီပြစ်တဲ့နေရာနေတဲ့ရော်တွေလားတို့နေနေချောက်ကြည့်ရတယ်။အဲဒါမျိုးဒီရော်တွေဘက်ကတော့စီးဆိုင်မှုရှိဘူးလေ
။ဒါပြင်မြောက်ဦးမြို့နယ်ရဲတပ်ရင်းဘက်ကလည်းတိုက်ပွဲဖြစ်ပွားရနေရကိုလက်နက်ကြီးတွေနဲ့အကူပစ်ပေးနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒီမနက်ပန်းမြောင်းရွာဆက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုဝင်မဲ့အခြေအနေသိစိတ်ကိုမသိရသေးဘူးလို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းများမျိုးနေဖြစ်နေတယ်လို့တော့ဟိုကျွန်တော်လည်းကြားတာပေါ့နော်။ဒါမဲ့လို့ဟိုအသေးစိတ်ကတော့ဘာမှမရောက်လာဘ
ူး။မနေ့ကလည်းမင်းပြားမျိုးနဲ့ရွှေချင်နဲ့ဒိုင်းနာရွာကြားမှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းအေးပြန်ကြားရေးတာဝန်ခံခိုင်တုခကဆက်ပြောပါတယ်။
မင်းကတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တာရှိရကြ။မင်းများမျိုးနဲ့ဒီဒိုင်းသားရွာရဲ့အရှိတောင်ဖက်ပေါ့နော်။အဲ့ဒီမှာတနေပင်ဖြစ်နေတာကြတိုက်ပွဲကမနေ့ကလည်းခွေးတောက်ကစပြီးတော့ည9နာရီလောက်မှာပဲဟိုပစ်တာခတ်တာတွေရပ်ကြတာပေါ့နော်။ညနေ3နာရီလောက်မှာတော့ဒီကမ္ဘာစစ်တပ်ဘက်ကနေပြီးတော့ကြားရင်နစီးနဲ့လာပြီးတော့ဒါ15မိနစ်လောက်စီပေါ့နော်။စစ်တပ်တွေနဲ့ပစ်တာရှိတယ်နောက်တော့ကဲတွေနဲ့ပစ်တာရှိမင်းကတိုက်ပွဲဖြစ်တဲ့တခြားလုံးမှာတော့ဒီကမ္ဘာစစ်တပ်ဘက်ကနေပြီးတော့40အထက်ဆုံးတာရှိတယ်ကျွန်တော်တို့ရခိုင်တပ်တို့ဖက်တာတော့သူတက်ဆုံးတာရှိတယ်နော်တဝူတန်ရရတာရှိတယ
်မနေ့ကမင်းပြားမျိုးနယ်စိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးတာများပြားတယ်လို့အေအေဘက်ကပြောဆိုနေတယ်လို့တီးခြားတိမပြုတ်နိုင်သေးပါဘူးအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကနဲ့ဒီကနေ့မင်းပြားမျိုးနယ်တွင်စိုက်ပွဲဖြစ်ပွားခဲ့ကြအခုလိုပြောပါတယ
်ကျွန်တော်တို့ဒီနေ့ပန်းပြောင်းအစီအစဉ်မှာဖြစ်ခဲ့မှုဖြစ်တာတော့ရှိတယ်စိုက်ပွဲဖြစ်တာသူရစ်သူတွေတော့ဒီကတော့ဒီတော့တော့မှာပေါ့မနေ့ကလည်းဖြစ်တာပဲဒီနေ့လည်းဖြစ်တာပဲ
မနေ့ကနဲ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးဒီမနေ့မှလည်းရတိတ်တောင်မြို့နယ်သွန်ယူဝေကြီးရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးတူထိခိုက်တန်ရာရရှိခဲ့တယ်လို့ရတိတ်တောင်မဲဆန္ဒနယ်ကဒီနယ်လှုပ်တော်ကိုယ်စားလှယ်ဦးသိမ်မောင်ဝင်းကပြောပါတယ
်အဲ့မှာဖြစ်တယ်ကျော်သားရထပ်ပြင်းနေကြပြီပေါ်တော်ကြီးရုပ်ဆက်တို့ကိုပြင်းနေအဲ့မှာအမျိုးသမီးတယောက်တန်ရရလို့ကြာဘူး။သူရောနဲ့ထွက်ပြီးတော့အဲ့မှာပြစ်ခတ်မှုကြောင့်ပဲတန်ရလာတယ်။သူလားဖြစ်တဲ့ရောက်နေပြီးရဲ့ဖြစ်တဲ့ရေးဆဲုံကြောင်းနေပါလေ။ဒီတော့ဘူးလို့နေပါလေ
။ရခိုင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေခဲ့တာဟာဆယ်လကျော်ရှိလာပြီးဖြစ်သလိုနှစ်ဖက်တိုက်ပွဲရှော့ချလာမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့အထိရခိုင်ပြည်နယ်တိုက်ပွဲတွင်အရသာတေဆုံ62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့ကောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ